ဒီကိုမင်းသွေးတစ်ကိုအဓိကမေးချင်တာကကိုမင်းသွေးတစ်က2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တဲ့အချိန်မှာပဲပထမဦးဆုံးအဖမ်းခံခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေထဲမှာကိုမင်းသွေးတစ်လည်းတဦးပါဝင်ဖြစ်ခဲ့တယ်ပေါ့ဆိုတော့ထောင်ထဲမှာကိုမင်းသွေးတစ်တို့စပြီးတော့ဒီထိန်းသိမ်းခံလိုက်ရတဲ့ဖမ်းခံလိုက်ရတဲ့အချိန်ကနေစပြီးတော့ပြန်ထွက်လာတဲ့အချိန်အထိပေါ့နော်ဒီဆရာနာရှင်အထူးသဖြင့်စစ်ကောင်စီလက်ထက်မှာအဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့အနေအထားအခြေအနေနဲ့ပတ်သက်ပြီးတော့ကိုမင်းသွေးတဲ့အတွေ့အကြုံနဲ့ရှင်ပြီးတော့ပြန်ပြီးတော့အမားတို့နည်းနည်းရှင်းပြပေးပါရှင့်
ဟုတ်ကဲ့ပါကျွန်တော်တို့ကဒီပထမဆုံးအဖမ်းခံရတဲ့အထဲမှာပါတယ်ပြီးတော့ဒီအဲ့အတုပ်မှာလည်းဒီလွတ်တော်အမတ်တွေဝင်ကြီးကြီးတော်တော်များများပါတယ်။နောက်စာရေးဆရာကြီးရုပ်ရှင်တရုတ်ဆောင်နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေပါတယ်ပေါ့နော်။ပထမအခေါပထမဆုံးအတုပ်ကတော့ကျွန်တော်တို့မှာအရန်ဟိုမတင်ကျက်လိုက်ဘူး။ဒါပေမဲ့နောက်ပိုင်းထောင်ထဲကိုရောက်ပြီးတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ခဲ့ရတဲ့တခြားလူတွေကြုံခဲ့ရတဲ့အခါတော့နောက်ပိုင်းကလေးမှာတော့တော်တော်လေးပြင်းထန်ထန်စစ်ကြောရေးလုပ်ကြပါ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုမင်းသွေးသစ်ဆိုတာလေဒီကျမတို့ဒီတစ်ချောင်းလုံးပေါ့နော်ဒီထောင်နဲ့ဒီထိန်းသိမ်းရေးစခန်းนี่ဆိုတာကဒီအတွေ့အကြုံတွေကမကြာခဏဆိုသလိုကြုံခဲ့ရတဲ့အနေအထားရှိတယ်ဆရာနာသိမ်းပြီးတော့လေပထမဦးဆုံးဖမ်းခံခဲ့ရတဲ့အခါရှိတယ်ပေါ့ဆိုတော့ဒီခုဒီစစ်ကောင်စီလက်ထက်ဒီຫນွေဥတော်လိုင်းရေးရဲ့ဆန္ဒပြလှုပ်ရှားမှုတွေခုနပြောသလိုသူတို့ကနေဖမ်းလာခဲ့တဲ့သူတွေနဲ့ဂျားထဲမှာရှိတဲ့ထောင်နှင်းအတွေ့အကြုံတွေမှာဆိုရင်ဘာတွေထူးခြားတာမျိုးဘာတွေများပို့ပြီးတော့မှရက်ဆက်ဒီကြမ်းကြုတ်တဲ့နှိပ်စက်မှုတွေလုပ်ခဲ့တာမျိုးတွေရောကြားခဲ့ရတာမြင်ခဲ့ရတာကြုံခဲ့ရတာရှိတယ်ရှိဒီတစ်ချိန်ဒီအထိန်သိမ်းခံရတဲ့အချိန်မှာ
သုံးလပိုင်းကစပြီးဒီတစ်ချိန်ကာလ၄လပိုင်းကာလနောက်ပိုင်းမှာဖမ်းဆီးခံရတဲ့သူတွေဟိုထောင်ထဲမှာကျွန်တော်တို့တွေ့တဲ့အခါယုံကြည်နေမှာတွေ့တဲ့အခါသူတို့ရဲ့ပြောပြချက်တွေကတော့အဲ့ရစပြီးတော့၄လပိုင်းလောက်ကစပြီးပြင်းပြင်းထန်ထန်နှိပ်ကွက်လာတယ်အဲ့ဆိုအထူးသဖြင့်ဒီ main ကလေးတွေ LGBT တွေနောက်ပြီးတော့ဒီចောင်းသားတွေထဲမှာနော်ရီရဲ့နာမည်ရှိပြီးတော့ចောင်းသားတွေရောဒီမှာကျွန်တော်အမှန်မှတ်မှတ်ဆိုလို့ရှိရင်ဒါ6လပိုင်း9လပိုင်းမိုးစကြနေတဲ့အချိန်မှာကျွန်တော်ဟိုယုံငင်းထွက်တော့ဟိုကျွန်တော်တို့အဲ့တက်တိုက်ထဲမှာထားတာတော့တခြားလူတွေနဲ့စကားမပြောအောင်ယုံငင်းထွက်မှာပဲကျွန်တော်တို့တယောက်နဲ့တယောက်စကားပြောလို့ရအဲဆိုတော့ကျွန်တော်လက်ထဲမှာဟိုကွန်းတို့တထုတ်ကင်ထားတယ်ဟိုပြန်ဝင်လာတဲ့အချိန်မှာဒီကလေးဒီဟိုလူငယ်တွေကိုကြွေးဖို့ပေါ့နော်သူတို့ကအထဲမှာကွန်းမစအောင်များများစလို့မရအောင်အဲကျွန်တော်တို့တော့ထောင်ဝင်တန်းကြီးကနည်းနည်းပတ်သေးတာလေတိတ်မပြောဘူးဆိုတော့ကျွန်တော်လက်တွေကကိုယ်ကောင်လေးတယောက်ကျွန်တော်နဲ့အတူယုံထက်တဲ့တယောက်ကောင်လေးတယောက်ကိုကြီးကျွန်တော်ကောင်လေးတယောက်လို့ကြည့်ပါဆိုတော့ကျွန်တော်လှမ်းပြလိုက်တဲ့အချိန်မှာသူလှမ်းယူရဲ့လက်ကညာဘက်လက်ညိုပြက်တန်ရလဲကောင်းကောင်းမကျက်သေးဘူးအဲကျွန်တော်ညီလေးမေ့ပါဖြစ်တာလဲဆိုတော့အခုကျွန်တော်ရန်ကုန်ကယူကြီးအဖွဲ့ရမှာသူနဲ့အဖွဲ့နာမည်တော့ပြောတယ်ကျွန်တော်အဲ့အချိန်မှာမမှတ်မိတော့ဘူးပေါ့နော်ဆိုတော့ဘာဖြစ်လို့မင်းလက်ပြက်နေရလဲလို့ဆိုတော့တန်ရရအောင်ဖမ်းတော့ဆိုတော့ဟိုကိုတဲ့ကျွန်တော်အဖမ်းခံရတာ तू ကအပြင်မှာမရှင်လုပ်တယ်စစ်တပ်ဂိတ်ကိုသူပစ္စတိုနဲ့တော့ပြစ်တယ်အဲပြစ်ပြီးတော့နောက်နှစ်ပတ်လောက်နေတော့ဖမ်းခံရတယ်စစ်ကြောရေးမှာကျတော့မင်းငါတို့ဒီကိုပြစ်တာဒီလက်ညှိုးနဲ့ပြစ်တာလားဆိုပြီးအဲ့လက်ညှိုးဖြတ်တာပေါ့နော်ဆိုတော့ကျွန်တော်မေးတယ်ဘယ်လိုဖြတ်လဲမင်းဒါနဲ့ဖြတ်တာလားအဲဟိုဘယ်လိုမျိုးဖြတ်လဲပေါ့နော်မဟုတ်ဘူးလေကျွန်တော်မျက်လုံးမှိတ်ထားရောမသိဘူးဒါပေမဲ့ကျွန်တော်လက်ကိုချုပ်ပြီးတော့ဒီတမန်တလင်းပေါ်မှာတင်ထားပြီးတော့အဲ့ဒါကိုစစ်တပ်တွေကဝိုင်းနှင်းကြတာတဲ့ဝိုင်းနှင်းပြီးတော့ဒီအယိုးရအသားကြီးကြေွားပြီးတော့မှနှစ်ရက်လောက်ပြစ်ထားလိုက်ပြီးတော့မှအဲ့လက်ကပုတ်လာပြီးတော့မှသူကဟိုခေါ်ပြီးတော့စစ်စေးကိုမှဖြတ်သေးတယ်လက်ကိုဖြတ်ပြီးတော့အဲ့တန်ရမကျက်သေးဘူးအဲ့လက်ဖြတ်ပြီးချက်ချင်းပြန်ခေါ်လာပြီးစစ်ကြောရေးဆက်လုပ်နေတယ်ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာဒီကျွန်တော်တွေ့ရတာသူ့လက်အနာကြက်ခါးစားလေးပဲရှိတယ်ဆိုတော့ဒီခလေးဆိုဘာပြောလဲဆိုငယ်ငယ်လေးပဲရှိသေးတယ်19 20လောက်ပဲရှိသေးတယ်ဘာပြောလဲဆိုအခုကြီးရဲ့ဒီကောင်လေးမသိရတယ်ကျွန်တော်ထောင်လွတ်ဒီနေ့လွတ်မလက်ဖြတ်ပြန်တော်လာမှာပဲကျွန်တော်လက်ညှိုးနဲ့ပြစ်လို့မရလဲကျွန်တော်လက်ခဏလေးတော့ပြစ်လို့ရသေးတယ်ဆိုတော့ဟိုဒါကကျွန်တော်ရင်ထဲမှာမမေ့ရဖြစ်သွားတဲ့အတွေ့အကြုံနောက်တစ်ခုကတော့ဒီ Stanley Star City မှာမိတယ်လို့ပြောတယ်ဒါတော့တူဟိုသူတို့နဲ့အတူအခုတည်းကောင်လေးတွေကပြောတာပါမင်္ဂလာတောင်ညွန်းကအမှုတွေတချို့ရှိရယ်တန်ရအမှုတွေတချို့ရှိရယ်နောက်အလုံကအမှုတွေတချို့သူတို့ကမျိုးနဲ့မတူပေမဲ့တနေ့တိုင်းမှာစုဖမ်းခံလိုက်ရတာပေါ့အဲသူနဲ့အမှုတွေကောင်းလေးယောက်ျားလေးနေကျွန်တော်မိန်းကလေးနေတော့ကျွန်တော်ကတိတ်စကားပြောလို့မရအောင်မတွေ့အောင်ဆိုတော့အဲအမှုတွေယောက်ျားလေးဘာပြောလဲဆိုတော့အခုကြားမိသေးလားတဲ့မိန်းကလေးဆောင်မှာပြီးခဲ့တဲ့ဟို3ရက်လောက်ကကိုယ့်ကိုစူဆိုက်လုပ်တယ်တရင်ကြမကြောက်ဘူးငါတို့ဒီဟိုတိုက်ဘက်ကဘာသိမ်းမှမကြောက်ဘာဖြစ်လို့လဲဆိုတော့ကျွန်တော်နဲ့အမှုတွေကလေးမှလေးအဲသူကအဲနည်းနည်းဟိုလာပါပါဘောနော်ဟိုအသက်လည်းငယ်တယ်မိန်းကလေးဖြစ်သူကျင်းအောင်လေးမှာစစ်တော့ ဟိုလက်ထိတ်ခတ်ထားတယ်မျက်လုံးစီးထားတယ်တကိုယ်လုံးကိုအဝိစားအကုန်ချွတ်ထားမတည့်ရခိုင်ထားတယ်အဲ့မှာအာဒီစစ်ကြောရေးစစ်တဲ့ဒီလူဒီကဟီးဟားနဲ့လူတွေဘယ်နှယောက်ဝင်လို့ဝင်ထွက်မှမသိသူဒီအိုင်းမတည့်ရခိုင်ထားတာဆိုတော့အဲ့စိတ်ဒဏ်ရာကဟိုဘယ်လောက်ထိရလာလဲဆိုတော့ထောင်ထဲမှာသူအဲ့လိုအစ်စ်ခံရတာကိုသူရဲ့တငယ်ချင်းအတူဖန်ခံတယ်အမကျော်ကြားလေးတွေကသူနဲ့အတူဖန်ခံတယ်အမဟိုပြောပြတယ်ပြောပြပြီးတော့ထောင်ရောက်တော့သူဘ누구မှစကားမပြောရဲတငင်းငေးတမိုင်မိုင်ဖြစ်တယ်။နောက်ထောင်ထဲရောက်တော့ရေတံမှုကိုပဇံနဲ့ကိုက်ဖြတ်ပြီးတော့အဲ့ဟာနဲ့သူရဲ့လက်ကိုအင်တာရဲဝင်မျိုးသမီးဆောင်မှာအင်တာရဲဝင်လက်ကောက်ကိုကြီးပလိုက်တယ်။အဲသွေးတွေထွက်ပြီးသူ့လက်သူကင်ပြီးတော့ထဲမှာသတိလစ်နေတော့မှနောက်ဟိုအပေါ်သွားတဲ့အချင်းသူတခြားချင်းသူတွေကတွေ့တော့သူ့ကိုဝိုင်းဖွေပြီးတော့စိတ်ကိုပို့လိုက်ရတယ်။ထောင်ကအဲ့တဲ့ရင်ကိုဖုံးထားတယ်ဆိုတော့ဟိုကကျွန်တော်ကညီလေးအဲ့ဥစ္စာကိုတော့ဘယ်လိုဖတ်ထားငါတို့မသေးသေးဘူးဆိုတော့တော်လိုင်းတချိန်ညငေါ့နိုင်တယ်အဲ့တော့ကြာရင်ဒီဓာရီကပြန်ပြီးတော့ပေါ်ထုတ်ရမယ့်ကိစ္စမျိုးဖြစ်တယ်။ဒီဟာဒီညီမလေးကိုပဲပြောပါတာဟိုကိုယ့်ရဲ့ကိုယ်ကျင်တရားထိလိုက်တဲ့ကိစ္စမဟုတ်ဘူး။သူများကမတရားလုပ်တဲ့ကိစ္စဖြစ်တယ်ပေါ့။ဒါဟိုဘယ်လိုမှဆိုပြန်ပြီးတော့ပေါ်ထုတ်ရမှာလို့ဆိုတာလည်းသူ့အားပေးပေးပါဆိုတော့ဟုတ်ကဲ့ဒါကျွန်တော်စိတ်ထဲမှာအဖမရဲ့ဟာရှိခဲ့တယ်ဟာအဲနောက်တစ်ခုကတော့တန်လင်းမှာအဖန်ခံရတဲ့ကောင်းလေးတယောက်အသက်19နှစ်တန်လင်းအောင်ချမ်းသာမှာနေရဲ့သူ့ကိုဖမ်းတော့ဒီကြောက်တန့်ရွှေပြောက်မှာဖမ်းတယ်ဂက်စ်တနက်ပဲရှိတဲ့အချိန်မှာသူတို့စိတ်ဟောက်ကိုဝင်စည်းရယ်သူတို့ကအဲ့ဂက်ရှိတဲ့ဂက်စ်တနက်နဲ့ပဲပြန်ခံပစ်တယ်အဲ့မှာဝိုင်းပစ်လိုက်တဲ့အခါမှာသူ့ရဲ့ဒီခါတင်မဆုံယူတက်တဲ့ကိုတနက်မှန်သွားကျွန်တော်နဲ့တွေ့ရတဲ့အချိန်မှာသူ့ခြေောက်တစ်ဖက်ကနှိမ်သွားတယ်ခြေောက်ကိုတစ်ဖက်ကိုခြေပြားထောက်ပြီးမှခြေောက်ကလည်းပဲညီရော့တယ်သူတကယ်လုံးဒုက္ခိတဖြစ်သွားတယ်စေးုံကစေးကောင်းကူလာဆိုတော့ထောင်နဲ့ရောက်တဲ့ဒီထောင်စေးုံမှာပဲနေရကောင်းကောင်းကုကွေမရခဲ့သူဆိုတတလုံးဒုဥိဒဖြစ်သွားတယ်အသက်ကငယ်လေးပဲရှိသေးဘူးဒါမျိုးဟာတွေကတော့ထောင်ထဲမှာတော်တော်များများကြုံရပါတယ်ဒါကျွန်တော်စိတ်ထဲမှာအမှန်ရဖြစ်နေတဲ့ကိစ္စလေးပြန်ပြောပြတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါကတော့ဒီထောင်ထဲမှာနှိမ့်မနှိမ့်ဆက်ခံရတာပေါ့နော်ဆိုတော့ဒီတစ်ခေါက်ဒီစစ်ကောင်စီဘက်ကဘာတွေလှုပ်လာလဲဆိုလို့ရှင်ကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါဝင်ပေါ့နော်ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုတည်တံစီရင်ချက်ချတာပေါ့ဆိုတော့ခုန ABB ရဲ့စီရင်ရဆိုရင်ထောင်ထဲမှာဘယ်တရားနဲ့တူရှိတယ်မျက်ွယ်ဒီတေတံချမှတ်ထားတဲ့လူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒီထောင်ထဲမှာကိုချင်းမီတို့ကိုဖြိုးစရာတော်တို့ကိုတေတံချခဲ့တယ်ကြိုးပေးခဲ့တယ်ဆိုတော့ဒီထောင်ထဲမှာအဲ့လိုမျိုးစိတ်သက်ရေးရပိုင်းရပေါ့နော်ဒီလိုမျိုးကိုချင်းမီတို့ကိုဖြိုးစရာတော်တို့အပါဝင်ဒီလိုလက်ရှိလည်းတေတံချမှတ်ခံရတဲ့လူတွေလည်းရှိတဲ့အခါကျတော့ဒါကဒီစစ်ကောင်စီဘက်ကစိတ်သက်ရေးရပိုင်းရဒီမိုကရေစီရေလှုပ်ရှားတဲ့သူတွေအပေါ်မှာဖိနှိပ်ဖို့ကြိုးစားတဲ့ထပ်ပြီးတော့မှရက်ဆက်ကြမ်းကြုတ်တဲ့နှီးတစ်ခုလို့ပြောလို့ရနိုင်လားရှင
်ဟုတ်ပါတယ်တကယ်ကျတော့ဒီအပြင်မှာရှိနေတဲ့ဒတိုင်းပြည်လုံးဖိစီးနှိပ်စက်ခံရတဲ့အချိန်မှာအဲဒတိုင်းပြည်လုံးအကျဉ်းချနေတဲ့အထက်မှာဒီစစ်ကောင်စီရဲ့အကျဉ်းထောင်ထဲမှာရောက်နေတာကရန်သူလက်ခုပ်ထဲကိုရောက်နေတယ်သူတို့တုံလို့တုံမောက်လို့မှလို့လို့ရတဲ့အချိန်မျိုးရှိရဲ့အပြင်မှာနောက်ဆုံးဘာမှအဆင်မပြေတော့ရင်တော့အဲကိုကကိုကိုကြီးရှာစားလို့ရတယ်အထဲမှာရှိနေရဲဘော်တွေကတော့ဟိုထောင်ဝင်စာဖြတ်လိုက်ပြီဆိုလို့ရှိရင်မိသားစုကအပြင်မှာဘလောက်ပဲချမ်းသာသည်ဖြစ်စေထောင်ဝင်စာဖြတ်လိုက်ပြီဆိုရင်အဲဒီတိုင်းပဲထောင်ဝင်စာစားပြီးတော့မဝရည်စာနဲ့ပဲရက်တည်နေရအဲအထဲမှာအဲတည်တံချလိုက်တယ်ဆိုတာသူ့ကိုစိတ်ပိုင်းဆိုင်ရာအမြဲနေရောညာအောင်ညှင်းဆဲနေရဖြစ်တယ်ဒီကြားထဲမှာကိုချင်းမီယိုကိုဖြိုးစီရတော်တို့အဲဟိုပြစ်တဲ့စီရင်လိုက်တယ်ဆိုရင်အဲတည်ရင်ကြိုက်ပေါ့နော်ကျွန်တော်အဲမလွတ်လာခင်အချိန်မှာတော့ကျွန်တော်တို့ကတက်တိုက်မှနေတယ်တည်တံကြတွေကိုနှစ်တိုက်ရဲ့နှစ်အရှိပေါ့နှစ်ရှိလို့ကျွန်တော်အတူကောက်ခေါ်တယ်အဲ့ဘက်မှာထားတယ်တသုံးပြီးတသုံးလိန်မိုးရောင်ဒီဝစ်ပြီးဝင်လာတဲ့အထက်မှာတချို့ဆိုရင်ကျွန်တော်သပင်ညှက်တဲ့အချိန်ကျွန်တော်တို့ယုံထွက်တဲ့အချိန်နဲ့သူတို့သပင်ညှက်ထွက်တဲ့အချိန်နဲ့တွေ့လို့ကြည့်လိုက်တကယ်ပြီးပြီးခလေးလေးတွေပဲဖြစ်နေတာတွေ့ရတယ်နောက်ပြီးတော့တကယ်မိကောင်းခခင်သားမီးဒီဟိုမျက်နှာကနေဟိုစကားပြောဆိုဆက်ဆံတဲ့ပုံစံကတကယ်လူကြီးတိုင်းဆိုတော့အဲ့ကလေးတွေကိုဟိုလူသက်ကောင်ပေးတန်းချတယ်လူသက်ကောင်အကျန်းဖတ်သမားဆိုပြီးတော့ပေးတန်းချတာသူတို့ကတော့ဒီထဲမှာပျော်အောင်နေကြပေမဲ့ပြည်တန်းစီရင်ဟိုမဖြစ်မနေပြည်တန်းစီရင်တော့မယ်ဆိုတော့အဲဒီသတင်းစာရှင်းလင်းပွဲစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကသတင်းထွက်လာတဲ့အချိန်မှာအကုန်လုံးချင်းထွက်ခဲ့တာလေသူတို့တယောက်နဲ့တယောက်အော်ပြောနေတဲ့အတန်းကျွန်တော်တို့မကြားရတော့ဘူးအကုန်လုံးကတိတ်ဆိတ်ပြီးတော့သူတို့နေလာညာလာဟိုတက်ခံရတော့မှအခြေအနေတော့ဒါစိတ်ပိုင်းဆိုင်ရာအရာခန္ဓာကိုယ်နှစ်ညှိမဲ့နှိပ်ဆက်ပြီးတော့ထောင်ထဲထည့်တယ်။နောက်စိတ်ပိုင်းဆိုင်ရာအရာပါထပ်ပြီးညှိမဲ့နှိပ်ဆက်တဲ့သဘောဖြစ်ဒီထဲမှာဆိုတချို့တွေကသူတို့ရဲ့ရဲဝဲဒါမှမဟုတ်ဟိုအပြင်ကသူတို့နဲ့ခဏတစ်ဖြုတ်တွေ့လိုက်ရတယ်ကျင်းသားတွေကလမ်းမှာလာ ခင်ဗျသူများတည်ခင်အိမ်အမြမဝင်ပါတယ်အားလုံးကတော့ဒါတော်တော်များများဗုဒ္ဓဘာသာကြီးဖြစ်တဲ့ခါကြောင့်အမြမဝင်သူတို့မကြွဘူးနောက်ဆုံးဟိုဒီဟိုတက်စီဘောကဟိုတေးဘောကရှိနေနေပေါ့အဲ့ဒီဘောကနဲ့သူတို့တော်လှန်လို့ရတယ်လက်ရှိဒီခန္ဓာကိုယ်ဒီဘောကနဲ့တော့သူတို့ဟိုပိတ်လောက်ထားတယ်တပ်ပစ်ခံရတော့မယ်ဆိုတော့သူတို့ဆက်တော်လှန်လို့များအဲ့ကြောင့်အမြမဝင်ပါနဲ့ပေါ့သူတို့မိသားစုတွေပါပြီးပါအကယ်၍ဒါတယောက်တည်းရဲ့သဘောဆက်တာပုံဘူးဆိုတာကိုလည်းသူတို့သတင်းစကားမဖြစ်ပြောင်းရောက်အောင်ပါတယ်ပေါ့နော်အဲ့လောက်ထိတော်လိုင်းအတွက်စိတ်နဲ့ပြင်ဆင်တော်များများ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကိုမင်းတက်တက်လည်းဒီထောင်ထဲမှာမကြခဏဆိုသလိုထိမ့်သိမ့်ခံထားဖို့လည်းသူတယောက်နေနေဒီစစ်ကောင်စီလက်တက်မှာပြီးခဲ့တော့ကပသိမ်ထောင်မှာဆိုရင်လည်းဒီထောင်ထဲမှာရိုက်နှက်တာတွေရှိတယ်နောက်ဒီဖအံထောင်တို့ဒီနေထောင်တွေမှာဆိုရင်လည်းဒီလိုမျိုးဝင်ပြီးတော့မှထောင်ဝင်နှန်းတွေရိုက်တာနှက်တာတနက်နဲ့ပြစ်တာပြီးတော့ဒီလူအသက်သေးဆုံးတဲ့အထိဖြစ်ခဲ့တာတွေရှိတယ်ဒီခုလက်ရှိအင်းစိန်ထောင်မှာဆိုလို့ရှိရင်လည်းဒီလိုမျိုးဒီနေကြီးရက်ကြီးတွေမှာဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကအပြင်မှာရှိနေတဲ့လူထုနဲ့အတူတူထတ်တူလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီအတူတူလှုပ်ကြတဲ့အခါမှာထောင်ဘက်ကနေပြီးတော့ဒီညှဉ်းပန်းနှိပ်စက်မှုတွေရိုက်နှက်တာတွေနောက်ဆုံးတပ်ဖြတ်တဲ့အထိရှိလာနေတဲ့အနေအထားမျိုးတွေရှိတော့ဒီထောင်ထဲမှာဒီတစ်ချိန်ဒီစစ်ကောင်စီဘက်ကအထဲထဲမှာဒီအကျဉ်းသူအကျဉ်းသားတွေအထူးသဖြင့်နိုင်ငံရေးအကျဉ်းသူအကျဉ်းသားတွေပေါ်မှာဆက်ဆံမှုတွေခုနပြောလို့သူတို့ရဲ့ဖမ်းဆီးနှိပ်စက်ဒီညှဉ်းပန်းမှုတွေကဘလောက်တိုင်းတာထိမှဆိုးွားတဲ့အခြေအနေမျိုးတွေရှိခဲ့တယ်လို့ကိုမင်းတွေ့တဲ့ကြုံခဲ့ရတာမျိုးကြားခဲ့ရတာမျိုးရှိလဲရှင
့်ကျွန်တော်လည်းအတူနေခဲ့တဲ့အထက်မှာဒီ88မျိုးဆက်ကျောင်းသားဟောင်းကြီးရှိတယ်။နောက်ခေတ်ဆက်ဆက်ထောင်ချပြီးလူကြီးတွေလည်းရှိခဲ့တယ်ဗောနော်။အဲတော့အတူတူထောင်ထဲမှာအတူနေခဲ့ရ။အဲသူတို့ရဲ့ပြောပုံအရဆိုတော့ဒီတစ်ချိန်ကအဆိုးဆုံးပဲဖြစ်တယ်။88တော့အဲ့လောက်မဆိုးဘူး။88ကကိုလုတ်တယ်ဆိုကိုပဲခံရမိသားစုကိုဒုက္ခပေးရတော့အနေနဲ့အများရှိပြင်းတယ်။ဒီလောက်မပြင်းတာဗော။အခုကတော်တော်ဆူဆူဝါဖြစ်သွားတယ်ဗော။သူတို့တုံ့နှက်ချက်ရဆိုရင်ဒီတစ်ချိန်စစ်ကောင်စီကတမိုင်းမှာအဆိုးဆုံးဖိနှိပ်တာမျိုးလုပ်တယ်သူတို့ဘက်မှာတော့ဘာမှမရှိတော့ပဲအကုန်ရှိမြအကုန်လုံးတုံ့ပြီးတော့လုပ်နေတာဖြစ်တယ်ဗောဒါဟိုအတူတူနေခဲ့တဲ့သူတွေကြုံရတာဟောကျွန်တော်တို့လည်းတော်တော်များများအထက်မှာတွေ့ရခါမှာဒီ silent strike ဆိုလို့ရှိရင်အပြင်မှာ silent တပိတ်လုပ်တဲ့အချိန်မှာအထက်မှာတက်တော့ထမင်းမယူဘဲနဲ့အကုန်လုံးတိတ်ဆိတ်နေကြတာအဲ့ဒီကာလညနေပိုင်းကျတော့ဒါပြီးလည်းပြီးရောသူသစ္စာတစ်ချိန်နေတော်လိုင်းတစ်ချိန်နေဆိုရတဲ့အခါမှာထောင်ကရောက်80ကျော်လုံးကိုတီးတန်းထောင်ကနေပြီးတော့ထောင်မကြီးကိုခေါ်လာပြီးတော့ထောင်သူကစပြီးလက်ခေါင်းပေါ်လက်တင်တန်းစီပြီးသွားတယ်ဝန်ထမ်းတွေကပညာတန်းမှာပညာတန်းစီထားပြီးထုတ်တယ်နဲ့ကိုင်းပြီးစောင့်တယ်ထောင်သူကစပြီးတော့ main gate ထိဒီအင်းစိန်ထောင်ရဲ့တဝက်အချင်းဝက်တလားလောက်လမ်းလျှောက်ဖြတ်ခိုင်းပြီးတလန်းလို့ရိုက်သွားတာဒီရောက်80လုံးလောက်ရိုက်တာဆိုတော့ကျွန်တော်တို့ဝန်ထမ်းတွေအချင်းချင်းပြောတဲ့ဟာပြန်ကြားရတာရိုက်ခံရတဲ့လူတော့မသိဘူးတဲ့ငါတို့တော့မှတန်ကြီးစေးငါတို့လက်တီတော့တန်ကြီးစေးလူပါဆိုအဲ့လောက်ထိဖိနှိပ်တာပေါ့အဲ့တော့ဒီတစ်ခေါက်ကတော့အဆိုးဆုံးပါပဲ